ဒီနေ့ကုန်မှာအမေရိကန်ပြည်ထောင်စုနဲ့လုံခြုံရေးသဘောတူညီချက်တည်းရဲ့လက်မှတ်ရေးထိုးဖို့အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်အစိုးရကတိုက်တွန်းလိုက်တာကြောင့်မို့လို့အာဖဂန်သမ္မတဟာမီဒ်ကာဆိုင်းနဲ့အမေရိကန်သိပ်ပြီးတော့မပြေလည်ကြဘူးဆိုတာထပ်ပြီးတော့မြင်သာလာစေပါတယ်။နှစ်ဖက်လုံခြုံရေးသဘောတူညီမှုကိုအာဖဂန်သမ္မတရွေးကောက်ပွဲကျင်းပအပြီး2014ခုနှစ်ဧပြီလနောက်ပိုင်းမှာမှလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မစ္စတာကာဆိုင်းကဒီအမေရိကန်နဲ့အာဖဂန်အရာရှိတွေအံ့အားသင့်သွားအောင်ကြာတာရင်းနေ့အစောပိုင်းမှာပြောဆိုသွားပြီးတဲ့နောက်မှာဒီအမေရိကန်ဘက်ကအခုလိုမျိုးပြန်တင်လိုက်တာလည်းဖြစ်ပါတယ်။တကယ်လို့သာဒီသဘောတူညီမှုကိုလာမယ့်သတင်းပတ်တွေအတွင်းမှာအပြည့်အစုံမညှိနှိုင်းနိုင်ဘူးဆိုရင်အာဖဂန်နစ္စတန်နိုင်ငံမှာ2014နောက်ပိုင်းဒီအမေရိကန်နဲ့မဟာမိတ်တပ်တွေဆက်ပြီးတော့ရှိနေနိုင်ဖို့အတွက်အစီအစဉ်တွေဆွဲနိုင်မှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရသူဂျော့ချ်အန်နက်စ်ကပြောပါတယ်ဒီသဘောတူညီချက်အတွက်ထောက်ခံမှာကြောင်းလူမျိုးစုတိုင်းရင်းသားခေါင်းဆောင်တွေနောက်ရက်ရွာအတိုင်းဝိုင်းတွေနဲ့ရွေးကောက်ခံခေါင်းဆောင်2500ကို88မိကွန်းတစ်ခုပြောသွားပြီးတဲ့နောက်မှာဒီသဘောတူညီချက်ကိုဆိုင်းထားဖို့မစ္စတာကာဆိုင်းရဲ့ဆုံးဖြတ်ချက်ရုတ်တရက်ထွက်လာခဲ့တာလည်းဖြစ်ပါတယ်ရှင်